တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ရီကောင်စီရုံးထံမှာတင်းထောက်ဂျမဲလ်ခါရှိုဂီအသက်ခံရတာဟာတိတ်ကြီးမှပြီးဆိုးရတဲ့အမှားတစ်ခုဖြစ်ကြောင်းဆော်ရီအရေးဗျာကပြောဆိုလိုက်ပြီးဒီပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးမှာဖြစ်ကြောင်းကတိပေးပါတယ်။ဆော်ရီအာနာပိုင်းတွေမသိဘဲနဲ့ဆော်ရီထောက်လန်းရေးတွေကဒီကိစ္စကိုကျူးလွန်ခဲ့ကြတာဖြစ်ပြီးဒါဟာဆိုးရတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းဆော်ရီနိုင်ငံခြားရေးဝန်ကြီးအဒဲလ်အယ်ဂျူဘီကတင်းနေနေ Fox သတင်းဌာနရဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်။တင်းနောက်ခါရှိုကြီးရဲ့ကျန်းရသူမိသားစုတွေဝမ်းနဲ့ချီကျွေးပါကြောင်းဆော်ရီနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့တင်းနောက်ခါရှိုကြီးဘယ်လိုတည်ဆုံးခဲ့ရလဲ။သူ့ရဲ့ရုပ်အလောင်းဘယ်မှာရှိလဲ။ဒီကိစ္စမှာဆော်ရီအရေးပြကအာနာရှင်ဖြစ်တဲ့အင်ရှင်မင်းသားမဟာမက်ဘင်ဆာမန်ပါဝင်ပတ်သက်မှုရှိမရှိဆိုတဲ့အချက်လက်တွေကိုတော့ပြောမသွားပါဘူး။အခုလိုတက်ဖြတ်မှုဟာကြီးမားတဲ့အမှားတစ်ခုဖြစ်တာသိတာတလို့ဒီအမှားအတွက်ပိုဆိုးစီတာကဒါကိုဖုံးကွယ်ဖို့အတွက်စူးစမ်းကြတာဖြစ်ကြောင်းနဲ့ဒီကိစ္စကိုဘယ်ဆူအကမှလက်တင်ခံမှာမဟုတ်ဘူးလို့လည်းဝန်ကြီးဂျူဘဲကပြောပါတယ်အသက်59နှစ်အရွယ်တရင်းတော်ခါရှိုဂျီကအောက်တိုဘာ2ရက်နေ့တုန်းကကောင်စီရုံးထဲမှာရန်ဖြစ်ရကနေတည်ဆုံးခဲ့တာဖြစ်ကြောင်းစနေနေ့ကဆော်ရီအရေးပြတ်သက်ကပြောကြားခဲ့တဲ့အတွက်ဒါဟာမယိုးသားကြောင်းနဲ့လိမ်လည်နေတာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်အပါအဝင်နိုင်ငံတကာကမချေမနှက်နဲ့ဝေဖန်မှုတွေကြဲကြဲပြန့်ပြန့်လှုပ်လာကြတာဖြစ်ပါတယ်